VOA အမေရိကန်တန်ရဲ့စနေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျွန်မခွာညိုပါ။အစွမ်းထက်တဲ့ကာကွယ်ဆေးမရခဲ့ရင်ကမ္ဘာတဝန်းလုံးမှာ COVID-19 ရောဂါနဲ့သေဆုံးသူ2သန်းကျော်တဲ့အထိများလာနိုင်ပွဲရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရေးပေါ်ဌာနအကြီးအကဲဒေါက်တာ Mike Ryan ကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုအမြင့်ဖြန့်နိုင်တဲ့အစီအစဉ်တွေကိုတနိုင်ငံချင်းအနေနဲ့စနစ်တကျချမှတ်တာလိုက်နာဆောင်ရွက်တာတွေမရှိဘူးဆိုရင်ကူးစက်မှုရေးအတွက်စပွားတိုးလာပွဲရှိကြောင်းသူကပြောတာပါ။ဥရောပနိုင်ငံတွေဘက်မှကူးစက်နှုန်းအစ်တဖန်မြင့်လာနေတာကြောင့်သူကအခုလိုအရေးကြီးသတိပေးလိုက်တာဖြစ်ပါတယ်။ Dutch ဝန်ကြီးချုပ်ကလည်းနေ့စဉ် 3,000 နီးပါးကူးစက်နေတဲ့အပေါ်အလွန်အမင်းစိုးရိမ်ကြောင်းပြောသလိုချက်သမရနိုင်ငံမှာလည်းရှေ့သတင်းဘက်ကစပြီးကန့်သတ်ပိတ်ဆို့မှုအစ်တွေပြန်ဆမယ်လို့ပြောပါတယ်။စပိန်ကျန်းမာရေးဝန်ကြီးကလည်းမြို့တော်မက်ဒရစ်တမြို့လုံးနဲ့မြို့သူမြို့သား3.3သန်းကျော်ကိုအသွာအလာကန့်သတ်ထားလိုတဲ့အကြောင်းသောက်ကြနေကပြောပါတယ်။ရောပါဘက်မှာခုလိုကန့်သတ်ထိန်းချုပ်မှုတွေပြန်ဆနေတဲ့အချိန်အမေရိကန်ပြည်နယ်တချို့မှာတော့အဆင့်3အဖြစ်ကန့်သတ်ပိတ်ဆို့မှုတွေပြန်ဖြေလျှော့ဖို့သောက်ကြနေကကြေညာပါတယ်။ဖလော်ရီဒါပြည်နယ်မှာကန့်သတ်ဖြေလျှော့မှုအဆင့်3မှာအတိုင်းအတာနဲ့ကန့်သတ်ချက်တွေအရက်ဆိုင်တွေကပွဲရုံတွေနဲ့စားသောက်ဆိုင်တွေပါဝင်တဲ့အကြောင်းအုပ်ချုပ်ရေးမှူးကကြေညာပါတယ်။ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1,000နဲ့ကူးစက်ခံရသူ32သန်းခွဲရှိထားပြီးဖြစ်ကြောင်း John Hopkins တက္ကသိုလ်ရဲ့စီးရင်တွေအရဖော်ပြထားပါတယ်။